ရခိုင်ပြည်နယ်မောင်တော်မြို့တဲကကြေးရွာတစ်ခုမှာမွတ်စလင်ရိုဟင်ဂျာအများပြားအသက်ခံခဲ့ရတယ်ဆိုတာကိုရခိုင်ပြည်ပခစုံစမ်းစစ်ဆေးရေးကော်မရှင်ကမဟုတ်မှန်တဲ့အကြောင်းညင်းလိုက်ပါတယ်။အခင်းဖြစ်ရအတွင်းရဲတပ်ဖွဲ့ဝင်တဦးအသက်ခံခဲ့ရတဲ့အထောက်အထားတွေကိုပဲတွေ့ရတယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောလိုက်တာပါ။ရန်ကုန်မြို့နိုင်ငံခြားရေးဝန်ကြီးဌာနရုံးမှအင်္ဂါနေ့ကအခုလိုရှင်းပြပြောဆိုခဲ့တာလည်းဖြစ်ပါတယ်။ရိုက်တာသတင်းဌာနရဲ့ရုပ်သံသတင်းကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြပါမယ်ရှင်။
ပြည်ပခါတွေရှိခဲ့တဲ့မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်ကကန့်သက်ဒေသတခုမှာဒီလအလယ်ပိုင်းလောက်ကရိုဟင်ဂျာတွေနဲ့ရခိုင်လူမျိုးအယောက်40ထက်မနည်းဟာလူညုံရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်တည်ဆုံးခဲ့ရတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကပြောထားကြတာပါ။အဲဒီလိုတပ်ဖြတ်ခံရတာတွေမရှိခဲ့ဘူးလို့တမရရဲ့ပြောရေးဆိုခွင့်ရှိသူဦးရဲထွတ်ကတောက်လျှောက်အခိုင်အမာညင်းလာခဲ့တာဖြစ်ပါတယ်။အဲဒီဖြစ်ရပ်ကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတခုလုပ်ဖို့နိုင်ငံတကာကဖိအားပေးတာကိုမြန်မာအစိုးရရင်ဆိုင်နေရတာလည်းဖြစ်ပါတယ်။အစိုးရကဖွဲ့စည်းပေးထားတဲ့ရခိုင်ပြည်ပခစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အတွင်းရေးမှူးဒေါက်တာကျော်ရင်လိုင်ကတော့အသက်ခံခဲ့ရတဲ့တဦးတည်းသောသူဟာရဲတပ်ချက်ကြီးအောင်ကျော်သိန်းဖြစ်တယ်လို့ရှင်းလင်းပွဲအတွင်းပြောခဲ့ပါတယ်
။ The only clear evidence we had was the police sergeant was killed. That was the only clear evidence we managed to get.
ကျွန်တော်တို့မှာရှိရတခုတည်းသောထင်းထင်းရှားရှားထောက်ထားတာကတော့ရဲတပ်ချက်ကြီးတူအသက်ခံခဲ့ရတယ်ဆိုတော့ပါပဲ။ဒါကကျွန်တော်တို့ရထားတဲ့တခုတည်းသောထင်းရှားတဲ့ထောက်ထားလည်းဖြစ်ပါတယ်
။အထောက်ထားအစအနတွေကိုနေရာသုံးခုမှာရှာတွေ့ခဲ့တယ်လို့ပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုကလည်းရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
်။ရောက်ဆုံးနေတဲ့ရဲတပ်ချက်ကြီးအောင်ကျော်သိန်းရဲ့သွေးစွန့်နေတဲ့ယူနီဖောင်းအပိုင်းအစများချက်ဝတ်တစားအပိုင်းအစများတော်စီဖနက်နဲ့ M22G အိမ်အလွတ်တစ်ခုကိုလူချီရန်ကျွေးရွာပါဝင်ကျွန်းတဝိုက်အာရဗီကျောင်းအစ္စမိုင်းပလီအနီးမှတင်းစီရရှိခဲ့ပါတယ်
။ဒီကိုင်းပြည်နယ်တွင်နေရအတော်မများစီသတင်းတောက်တွေကိုတွားခွင့်မပြုဘဲနိုင်ငံတကာအကူအညီပေးအဖွဲ့တွေဝင်ထွက်သွားလာတာကိုလည်းအစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်မောင်းတော်မျိုးနဲ့တခြားနေရာတွေမှာဖြစ်ပျက်တာတွေကိုတီးခြားလွတ်လပ်စွာအတည်ပြုဖို့ကခက်ခဲပါတယ်။လေးစားသမှုရှိဖို့နဲ့စိတ်ရှည်တီးခံမှုတို့ရဲ့အရေးကြီးပုံကိုလူသိရှင်ကြားပြောဆိုကြဖို့နဲ့ဘာဖြစ်ခဲ့တယ်ဆိုတဲ့အပေါ်ခံမှန်းပြောဆိုတာမျိုးတွေကိုရှောင်ရှားကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကမြန်မာအကြီးတန်းတာဝန်ရှိသူတွေကိုဇန်နဝါရီလ24ရက်နေ့မှာတိုက်တွန်းပြောဆိုခဲ့ပါတယ်။မောင်းတော်ဖြစ်ရအပေါ်ကုလသမဂ္ဂနဲ့ပူးပေါင်းပြီးဖဲမလိုက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ကိုလည်းအမေရိကန်တန်ယုံကမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်ခင်ဗျာ။